အစ္စရေးကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်နဲ့အစ္စရေးဝန်ကြီးချုပ်ဖြစ်တဲ့ဘန်နမန်နေတန်ညာဟုတို့တွေ့ဆုံပြီးတော့အစ္စရေးကိုဟားမတ်စ်ကတိုက်ခိုက်မှုပေါ်မှာရှုံချကြဖို့တိုက်တွန်းလိုက်ပါတယ
် Anyone who wants peace and justice must condemn Hamas's reign of terror
ညဉ့်ညဉ့်နဲ့တရားမျှတရေးကိုလွလာသူတိုင်းဟားမတ်စ်အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကိုရှုံချရပါမယ်လို့နိုင်ငံသားရေးဝန်ကြီးဘလင်ကန်ကအစ္စရေးဝန်ကြီးချုပ်နဲ့ပူးတဲပြုတ်လွတ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောဆိုသွားတာပါဟားမတ်စ်အဖွဲ့ဟာပါလက်စတိုင်းတွေကိုကိုးစားမပြုကြောင်းနဲ့လက်ရှိပြည်ပကတွေကိုအခွင့်ကောင်းယူပြီးအစ္စရေးကိုဝင်ရောက်တိုက်ခိုက်တာမျိုးမလုပ်ဖို့နဲ့အမေရိကန်ပြည်ထောင်စုတည်ရှိနေသူရဲ့အစ္စရေးရဲ့နောက်မှာအမြဲတည်နေမှာဖြစ်ကြောင်းလဲနိုင်ငံသားရေးဝန်ကြီးဘလင်ကန်ကပြောပါတယ်ဟားမတ်စ်ရဲ့တိုက်ခိုက်မှုအတွင်အမေရိကန်25ဦးသေဆုံးခဲ့ရပြီးနိုင်ငံပေါင်း36နိုင်ငံကနိုင်ငံသားတွေသေဆုံးတာပျောက်ဆုံးတာတွေဖြစ်ခဲ့ရတယ်လို့ဘလင်ကန်ကပြောကြပါတယ်လက်ရှိအစ္စရေးဟားမတ်စ်ပြည်ပကကနေအကြမ်းဖက်တိုက်ခိုက်မှုတွေအခြားနိုင်ငံတွေကိုကူးစက်မသွားရအောင်နိုင်ငံရေးဝန်ကြီးဘလင်ကန်ကတန်တမန်ရေးနည်းအရတွန်းအားပေးသွားမယ်လို့မျှော်လင့်ထားပါတယ်။ဂျာတာဝရင်းနဲ့နှောင်းပိုင်းဂျော်ဒန်ဘီယန်ဒုတိယမြောက်အဗ်ဒူလာနဲ့တွေ့ဆုံမှာဖြစ်တယ်လို့အေမင်နိုင်ငံကလည်းသွားရောက်မှာဖြစ်ပါတယ်။တောက်တာနေ့မှာတော့ပါလက်စတိုင်းသမ္မတမာမုတ်အဘတ်စ်နဲ့ဂျော်ဒန်မှာတွေ့ဆုံမှုရှိပါတယ်။အဲဒီနောက်မှာကာတာနိုင်ငံကိုခီးဆက်မှာဖြစ်ပြီးနိုင်ငံရေးဝန်ကြီးဘလင်ကန်ဟာဆော်ဒီအာရေဗျကိုလည်းသွားရောက်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။